Bangladesh nenga ba ni ni ja de Myanmar nenga ga yauk la ja de Rohingya dukkha the de ko Bangladesh asoya ga phit pe tha de a pyin thru lu at ni de lu da chin sa na mu akunyi de ko ya se bo ko le khwet ma pe bu lo Human Rights Watch lu khwet ye saung ji ye apwe ga so ba de di kaisa na patat bi pye pye so song ti ya aw pyo pya pe ba la Dr. Kim Myo Thet khanya
Okay ba shin New York a che sai Human Rights Watch lu khwet ye saung ji apwe ji ye Asha Data Director Brett Adams ka Rohingya dukkha thare ko Bangladesh asoya ga pit pe tha de aei lo ne paung mya so pit pe tha mu re jaw di dukkha thare ha tacha ain ni chen naingan re si twa yak kho lo mu chou sa cha da re twei la ya de lo pyo ba de Bangladesh naingan technaf ma shi de Myanmar naingan bet ka yauk la de Rohingya dukkha de 6000 law nei thain ne niya ko March la aso bai ga Bangladesh ana bai ni ga phyet thain ke be me niya asa pyan pi မပေးခဲ့ဘူးလို့လူခွင့်ရဲ့စောင့်ကြည့်အဖွဲ့ကပြောပါတယ်။တရားဝင်ဖွင့်ထားတဲ့ဒုက္ခသည်စခန်းတစ်ခုကတော့တက်နက်နဲ့ရောက်ဖက်ကကောက်ဆက်ပစားကြားမှာရှိပြီးနရပရာနဲ့ကိုတူပါလုံရွာတွေနားမှာရှိပါတယ်။ဒီစခန်းတစ်ခုကအချိန်နေရင်းနဲ့ပတ်သက်ပြီးကောက်ဆက်ပစားကနေရင်းစရာသတင်းတောက်ကိုအောင်တန်းကိုမေးကြည့်ပါတယ်။
သူတို့အချိန်များတော့တအားကိုအစင်းပြင်မဲ့တဲ့အချိန်မှာရှိပါတယ်။ဒီကောက်ဆက်ကမှအခြေကြိုက်တဲ့ရုံနဲ့ဆရာကတော်ပြီးတော့နေတယ်။ဒီမှာဆန်းဆန်းမှုတွေလုပ်ခဲ့ပါတယ်။ခင်ဗျာဒါပေမဲ့လည်းသူတို့ယူနိစံကပြည့်ရာခံရဲမလောက်ဝန်းအားတော့ဒီအပြင်မှာလုပ်ခဲ့ရတယ်အများကြီးရှိပါတယ်။သူတို့ကပြင်မာတဲ့တရားဝင်လုပ်ခွင့်မပေးဘူး။တခန်းတစ်ခုမှာရှိတဲ့ခလေးတွေကတော့အားရသတော်ကိုဆုတ်တည်တယ် ကိုအောင်တန်းကပြောသွားတာပါ UNHCR နဲ့ MSF အဖွဲ့တွေကအကူအညီတွေပေးပေမဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့ကန့်တမှုတွေကြောင့်လွတ်လပ်လပ်လပ်မလှုပ်ရှားနိုင်ဘူးလို့လည်းလူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာအင်းနီချင်းတခြားနိုင်ငံတွေစီတောရောက်ဖို့ကြိုးစားရင်းပြီးခဲ့တဲ့နှစ်အောက်တိုဘာလထဲမှာငါးဖန်လီအဆင့်40လောက်နဲ့လူ2000ကျော်ကျော်ဟာထိုင်းနိုင်ငံဖူကတ်ဖမ်းကနဲ့ရန်နောင်းတွေဘက်ကိုရောက်လာခဲ့ပါတယ်ဒါပေမဲ့ထိုင်းအာဏာပိုင်တွေကဖမ်းဆီးပြီးမဲဆောက်ကနေမြန်မာနိုင်ငံတဲကိုပြန်ပြီးပို့ခဲ့ပါတယ်ထိုင်းနိုင်ငံကိုရောက်လာတဲ့ဒုက္ခသည်တွေကိုထိုင်းနိုင်ငံကလက်မခံနိုင်တဲ့ပတ်သက်ပြီးထိုင်းမှာရှိတဲ့ရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌဦးမိုဟာမက်ဂျန်ဂရီကအခုလိုပြောပါတယ်
သူတို့ရောက်လာတဲ့ fans အရာရှိတွေကဖမ်းပြီးတော့ IDC ပို့တဲ့ IDC ကသစင်မဆောင်မမပြင်းနေစားကိုပို့တယ်။ကိုပဲရောက်တော့စားရည်တောင်းရည်နေရည်ထိုင်ရည်အားလုံးအဆအဆဒုက္ခရောက်ပါတယ်။ဒါမဲ့ကျွန်တော်တို့ထိုင်းနိုင်ငံဆိုရကိုတင်ပြရတယ်၊ကုလသမဂ္ဂဆိုင်ရာကိုတင်ပြရတယ်၊လူအခွင့်အရေးဖွဲ့စည်းတွေတင်ပြရတယ်။သူတို့ကလည်းဘာမှလုပ်ပေးလို့မရဘူး။ထိုင်းနိုင်ငံဆိုရသူတို့မှမူဝါဒတော့မရှိဘူး။သူတို့ဒုက္ခတွေအပြင်လက်ခံဖို့ဘာမှကူညီလို့မရဘူးဒီအပေါ်မှာ
။ရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌကပြောသွားတာပါ။မလေးရှားနိုင်ငံမှာလဲလောလောဆယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ရုံးမှာမှတ်ပုံတင်ထားတဲ့ရိုဟင်ဂျာ1000လောက်ရှိနေတယ်လို့လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကြီးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင်